NLD
မျိုးသားကြီးလာကတက်ဖို့ကိစ္စကိုစစ်စိုးကကန့်လန့်ထားတယ်ဆိုတော့ကောလာဟလတရင်ကရန်ကုန်နိုင်ငံကြီးလောကမှာတော်တော်လေးပြတ်နှံ့နေပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်လို့ဗာမျက်ဖြေရှင်းချင်ပါလေခင်ဗျာ
အခုချိန်ကြီးတော့ကျွန်တော်တို့ဟိုတရားဝင်စာနဲ့ပေးနဲ့ကန့်လန့်လာတာမရှိပါဘူးခင်ဗျာ
ဆိုစာနဲ့ပေးနဲ့ကန့်လန့်ထားတာမရှိဘူးဆိုတော့တခြားနည်းနဲ့ဆက်သွယ်တာမျိုးရှိပါသ
ဒီချင်းကဥပဒေနဲ့ပတ်သက်ပြီးတော့ကြောင်းမို့ပြင်မို့ပေါ့ဗျာတချို့ချက်တွေကိုဖြုတ်ဖို့တို့ပြောတာလဲအချက်ပေါ်မှာကျွန်တော်တို့ကဒါကောင်းမွန်တဲ့ရှင်းလန်းတလန်းပဲလို့ကျွန်တော်တို့ဟိုသဘောထားထုတ်ဖို့ပြောခဲ့တာပဲရှိပါတယ
်ပြောမှုဖြစ်ဖို့ပြုပြင်ဖို့ဆိုတော့ဒီစစ်စိုးရဘက်ကဒီပြောတဲ့စကားဟာ NLD ဘက်ကလူကျင်တဲ့ပုံစံမျိုးဖြစ်နိုင်မယ်လို့ဘာကြောင့်ကြိုတွက်မိလဲခင်ဗျဟ
ောအဲ့လိုမျိုးကြည့်တော့ကျွန်တော်တို့မတူအောင်မဟုတ်ပါဘူးကျွန်တော်တို့ကမူအားဖြင့်ဟုတ်လားအချိန်ကဥပဒေရေးဆွဲတဲ့အခါမှာချွင်းတဲ့အားနည်းချက်မရှိဖို့ဆိုတာကျွန်တော်တို့တခြားလို့ပြောခဲ့တာရှိပါတယ်။နောက်ဒီပြင်ကျွန်တော်တို့ကတရား၄ချက်သို့ဥပဒေ၆ချက်လို့နဲ့ပတ်သက်ရင်အချိန်ကဥပဒေရေးဆွဲတဲ့အခါမှာဟုတ်လားချိန်နောက်ထားတဲ့ဘိုင်းကြီးချက်တွေမရှိရဘူး။ကျွန်တော်တို့ဒါဆွေးနွေးနိုင်ရမယ်ဆွေးနွေးဖို့လိုအပ်တယ်ဆိုတာလည်းကျွန်တော်တို့တောက်လျှောက်ပြောခဲ့တာရှိပါတယ်။အဲ့ဒီချက်ပေါ်မှာဘယ်လိုကင်သွဲမလဲဆိုတာလည်းကျွန်တော်တို့ကဒါစောင့်ကြည့်နေတာရှိပါတယ်။အဲ့ဒီတော့အခုညီနိုင်ငံချင်းမရေးကော်မတီဥက္ကဋ္ဌပြောတာလည်းချက်ပေါ်မှာဟုတ်လားဒီလိုပုံမှန်လင်းလင်းဆွေးနွေးဖို့ဟိုအခြေအနေမျိုးဖြစ်လာမလားဆိုတာကျွန်တော်တို့စောင့်ကြည့်တဲ့ဘောပဲအဆင်မရှိပါလေ
တကယ်လို့မြို့သားညီလာခံတက်ဖို့အကြောင်းဖြစ်လာမယ်ဆိုရင်စစ်စိုးရနဲ့ညီနိုင်လို့ပြည်တယ်ဒီပဲဖြစ်စေဟုတ်လားအခုနောက်ဆုံးမြို့သားညီလာခံကိုတက်ခွင့်ရပြီဆိုရင်စောစောကဦးသိန်းညွန့်ပြောတယ်လို့2004ခုနှစ်တုန်းက NLD တောင်းဆိုခဲ့တဲ့ပြောခဲ့တဲ့ဒီဥတီချက်6ချက်ခါစဉ်းစားဖို့ပဲဖြစ်ရမယ်နောက်တစ်ခါအခြေခံမူတရား4ချက်ဟာဖွဲ့စည်းပုံအခြေခံဥပဒေကိုတုံ့နောက်ထားတာမျိုးမဖြစ်ရဘူးဆိုတဲ့အချက်တွေအတွက်ကိုကြိုတင်ပြင်ဆင်ထားတဲ့အချက်တွေရှိပါလားခင်ဗျ။အ
ော်ကျွန်တော်တို့ကဒီချက်နဲ့ပတ်သက်ရေကျွန်တော်တို့အဖွဲ့ချုပ်ကကျွန်တော်တို့အခြေခံမူဆိုရင်လည်းဟုတ်လားကျွန်တော်တို့ဟိုညီနိုင်ငံမှာ၃နှစ်ပူးပေါင်းပါဝင်ခဲ့တဲ့အချိန်တုန်းကလေကျွန်တော်တို့ကနိုင်ငံတော်ဖွဲ့စည်းပုံမှာပါတဲ့နဲ့ဟုတ်လားအခြေခံမူ35ချက်ပေါ့ဗျာ။အဲ့ဒါတရားစွဲလို့ရနိုင်တဲ့အခြေခံမူတွေကျွန်တော်တို့တင်ပြခဲ့တယ်ဒီကြိမ်ထဲမှာပဲတရားမစွဲနိုင်တဲ့ချက်ကိုကျလဲကျွန်တော်တို့ပြပြခဲ့ပါတယ်။အဲ့ဒီတည်းကကျွန်တော်တို့မှာသဘောထားကိုအသိနဲ့ထုတ်ပြန်ရတဲ့အခြေခံမူတွေရှိတယ်။အဲ့ဒီအချက်တွေနဲ့အခုသူတို့ဘက်ကချမှတ်ထားတဲ့ချက်တွေကိုဟုတ်လားအမျိုးသားပြန်လဲသိမြရေးဘောင်သွင်းကအများပြည်သူလက်ခံနိုင်တဲ့အခြေခံဥပဒေပေါ်ပေါက်လာဖို့စစ်မှန်တဲ့ဒီမိုကရေစီကိုဟုတ်လားထူထောင်ကြဖို့ဆိုတဲ့ဥတည်ချက်ဘောင်သွင်းကလေဟုတ်လားဒါအခုတိုင်းပြည်အကျိုးအတွက်ဟုတ်လားကျွန်တော်တို့ညီလာခံအကျုံညိနိုင်ပွဲမှာကျွန်တော်တို့အဖွဲ့ချုပ်ဥက္ကဋ္ဌဦးအောင်စုကြီးပြောခဲ့တာရှိပါလေသူ့ဘက်ကိုယ့်ဘက်ဟုတ်လားမထိပါပဲနဲ့အများအကျိုးတွေညိညိနိုင်နိုင်တိုင်တိုင်ပင်ပင်ပွင့်လင်းလင်းနဲ့လှုပ်ကြမယ်ဆိုရင်တော့ဒါကကျွန်တော်တို့ကြည့်ရမှာကျွန်တော်တို့တိုင်းပြည်အတွက်အကျိုးထည်အရာရောက်ဖို့တိုင်းပြည်အကျိုးစီဝါဖြစ်ဖို့ပါပဲ
တကယ်လို့ NLD ညီလာခံကိုတက်ခွင့်ရမယ်ဆိုရင်ဒီအချိန်ဒီကာလဟာဟလာနောက်ဆုံးညီလာခံ73နှစ်ခွဲကာလနောက်ဆုံးညီလာခံဖြစ်တဲ့အတွက်တက်ဖို့တင့်တော်တဲ့အချိန်လို့ယူဆပါလားခင်ဗျ။ဟ
ိုဒီကျွန်တော်တို့အဖွဲ့ချုပ်ရဲ့သဘောထားကတော့ကျွန်တော်တို့အဓိကထားခဲ့တဲ့ချက်ကတိုင်းပြည်အကျိုးစီးပွားပဲ။ဟလာတိုင်းပြည်အကျိုးစီးပွားအတွက်အခြေခံဥပဒေတစ်ခုလိုတယ်။အဲ့ဒီအခြေခံဥပဒေဆိုတာလေဟိုပေါ်ပေါက်လာရုံနဲ့ဟုတ်လားအခြေခံဥပဒေမျိုးမဟုတ်ဘူး။တိုင်းသားတွေအပါအဝင်အများပြည်သူလက်ခံနိုင်တဲ့အခြေခံဥပဒေမျိုးဖြစ်ရမယ်။ပြည်စစ်မှန်တဲ့ဒီမိုကရေစီကိုဥတည်တဲ့အခြေခံဥပဒေလည်းဖြစ်ရမယ်။အဲ့ဒီလိုမူတွေကျွန်တော်တို့မှာရှိပါလေ။ဒီနေ့တိုင်းပြည်အခြေအနေကိုကြည့်ပြီးတော့ဒီနေ့ပါကတိအခြေအနေကိုမျက်မှောက်ပြုကြမယ်ဆိုရင်သူ့ဘက်ကိုယ့်ဘက်ဟုတ်လားတိုင်းပြည်ပေါ်မှာမမှန်ကန်သဘောထားကြမယ်ဆိုရင်စကားပြောတဲ့နှီးပါဘူးတော့ဒါကျွန်တော်တို့ကကောင်းမွန်တဲ့နှီးလာမယ်ဟုတ်လားတိုင်းပြည်အတွက်လိုအပ်တဲ့နှီးလာမယ်လို့ဒါကျွန်တော်တို့သတ်သမှတ်ပြီးသဘောထားသင်ပြခဲ့ပြီးဖြစ်ပါလေ။ဟိုချုပ်ပြီးတော့ပြောရရင်ကျွန်တော်တို့အဓိကထားတာကတော့ဘယ်အချိန်ဘယ်ကာလပဲဖြစ်ဖြစ်တိုင်းပြည်အကျိုးစီးပွားဆိုတဲ့ပေတံနဲ့အဲ့ဒီဆန်နဲ့ပဲကျွန်တော်တို့အဆုံးဖြတ်ပေးမှာပါ
တိုင်းပြည်အကျိုးစီးပွားလို့ဆိုတဲ့နေရာမှာလက်ရှိအမျိုးသားညီလာခံမှာစစ်တပ်နဲ့ပတ်သက်တဲ့အချက်လက်တွေသူတို့ပြထားတဲ့အဆိုပြုထားတဲ့အခြေခံမူတွေနောက်တစ်ခါကျွန်တော်တို့ဒီစစ်တပ်ကသာလျှင်အနာဂတ်မြန်မာနိုင်ငံကြီးမှာဥဆောင်မှုကဏ္ဍရှိရမယ်ဆိုတဲ့အချက်တွေဒီအချက်တွေနဲ့ပတ်သက်ပြီးတော့ NLD ဘက်ကဘာတွေပြောဆိုဆွေးနွေးဖို့ပြင်ဆင်ထားလဲခင်ဗျတကယ်လို့ဆွေးနွေးခွင့်ရတယ်ဆိုရင်
ကျွန်တော်တို့ကအခြေခံမူပေါ့ဗျာခုနကျွန်တော်ပြောတဲ့35ချက်မှာဟိုကသမတော်နဲ့ပတ်သက်တဲ့သဘောထားအဲ့ဒီတွေကကျွန်တော်တို့တင်ပြခဲ့တာရှိပါလေအဲ့တော့အဲ့ဒီတင်ပြချက်အချက်တွေကလည်းဒီ35ချက်ဆိုတာအဲ့ဒီအောက်ခြေအဖွဲ့စည်းတွေကဒီ 好了，现在那里不好了，那时候没武器，你那样过着那里，阿龙都保住家嘞，吃了的吧呗？哎，你家这里嘛，就那路在哪里吃的，是吧？咱们这边把这里就那路都保他，咱们这边南安路嘛，开发看人家说也是你的，怎么回事？南安路这地大产业不，哪里那把这里，咱们这边汉安路就那路跑掉来了，是吧？然后到这边好了，咱们这边的某个是建建的，天天吃早奶呢。
比如咱们这些没，说的木业哦，唐古啊，古在那都，就那都在现在啊，就那都准备个比较吧。地皮子部，这个屋里嘛，是那个地业务员，安那点个事业没，说在上头那事业嘞，阿古地嘛，这个木嘛，老早在金巴里嘞，比如咱伊拉个嘛，咱们家跟伊说了没，皮子部这个屋里嘛嘞，地带嘛拉瓦里没，那土地啊，这个都罗尼嘞，是那个地主多嘛，那些安阳路，阿地家一部。
哎，都收点那啥啥吧嘞，那的话，就那路地价贵，有时就个，阿多买买六百公里，比他比罗，比他六牛一公司嘛，吃点乌西的那西乌个，吃点个便宜比，业绩的给啥的个，收下把里面，地吃的个，我等于那那里啊，把面变成他把里个面。我就那路个咯，这边面顺利了来看嘛，好了，咱们这边把这的包他嘛嘞，就那路阿龙啊，你们搿点不能西北包月，你们搿点三年该你的，没西没西，阿里包多少呗，现在顺利了嘛吧呗，就那路也是这个嘞。